2020အပိုင်း2ရက်ရက်30မြောက်နေ့မှာမန္တလေးတိုင်းမိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းတွေကိုရှင်းလင်းခဲ့ပြီးမိုးမိတ်နဲ့နောင်ချိုမြို့နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းတန်းအမျိုးသားလူမျိုးရေးတပ်မတော် TNL ကသူ့ရဲ့ Telegram လူမှုကွန်ရက်မှာဗုဒ္ဓဦးနေ့ကထုတ်ပြန်ပါတယ်လူမှုကွန်ရက်တွေမှာဒေသခံတွေရဲ့ပြောဆိုချက်နဲ့တင်ထားတဲ့ဓာတ်ပုံဗီဒီယိုတချို့မှာတော့လက်နက်ကင်တပ်ဖွဲ့ဝင်တွေကိုမြို့နယ်လူထုကကြိုးစိုးနှုတ်ဆက်နေကြတဲ့မြင်ကွင်းတွေကိုလည်းတွေ့ရပါတယ်မိုးကုတ်မြို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကသိမ်းပိုက်ကြောင်းပြောဆိုချက်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဒေတာရင်းသတင်းဌာနတစ်ခုဖြစ်တဲ့ရွှေဖိမြေသတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့မိုးကုတ်မြို့အရှေ့ပိုင်းကစစ်ကောင်စီတပ်နဲ့ဖြူရောင်ညောင်ကုန်းရွာတွေမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာမိုးကုတ်မြို့ကနေထွက်ပြေးသွားတာဖြစ်တယ်လို့ဆိုပါတယ်။မိုးကုတ်မြို့ကို TNL နဲ့မန္တလေး PDF တို့ပူးပေါင်းတပ်တွေကပြီးခဲ့တဲ့ဇွန်လ25ရက်ကစပြီးစတင်တိုက်ခိုက်နေတာပါ။TNL ရဲ့ထုတ်ပြန်ချက်အရတော့မိုးကုတ်မြို့ကစစ်ကောင်စီတပ်စခန်းအားလုံးကိုဗုဒ္ဓဦးနေ့ညနေ 9:00 မှာအပိတိုင်ရှင်းလင်းသိမ်းပိုက်နိုင်ခဲ့တယ်ဆိုပါတယ်။တရုတ်နိုင်ငံရဲ့တောင်းဆိုချက်အရ MNDAA ကိုကန့်တက်ကရှမ်းမြောက်မှာဒီလကုန်တီတစ်ဖက်သက်အပြစ်ရကြောင်းပြီးခဲ့တဲ့စနေနေ့ကကြေညာထားပေမဲ့မိုးကုတ်ပါဝင်လာရှိုးကြောင်မဲနောင်ချိုမိုးမိတ်ဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်များ။